ာနိုင်ငံမှာပြည်သူလူထုကဒီမိုကရေစီထွန်းအားရေးအတွက်အများဆုံးမျှော်လင့်နေကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနံ့ရခဲ့ပါပြီ။အစိုးရအဖွဲ့ဖို့ပြင်ဆင်နေပါပြီ။ဆိုတော့မီဒီယာသမားတွေလည်းပဲပုံမပွင့်လင်းမှုလွတ်လပ်မှုလွတ်လပ်လပ်ရေးခွင့်ရှိမယ်လို့မျှော်လင့်ခဲ့ကြပါတယ်။အခုအချိန်မှာအဲ့ဒီမျှော်လင့်ချက်အလားအလာကိုစီရင်ပါတယ်။ဆရာဦးကျော်ရင်မြင့်ဘယ်လိုမြင်ပါလဲခင်ဗျာ။ကျွန်တော်တို့မီဒီယာသမားတွေရောပြည်သူတွေရောမျှော်လင့်ခဲ့ကြတဲ့လွတ်လပ်လပ်ပြောဆိုရေးသားခွင့်ထုတ်ဖော်ခွင့်ပူရလာလိမ့်မယ်လို့မျှော်လင့်ထားတယ်မျှော်လင့်ချက်အလားအလာကောင်းပါလားဆရာကျော်ရင်မြင
့်ကျွန်တော်ကတော့မျှော်လင့်ထားပါတယ်ဗျအဲဘာကြောင့်လဲဆိုတော့ NLD ကဒီမိုကရေစီကိုတမိုးထားတဲ့အဖွဲ့အစည်းဖြစ်တယ်ဒါကြောင့် NLD အစိုးရခင်မှာသူကမီဒီယာကိုဥပဒေနဲ့ညီရှင်းတန်းခွင့်လွတ်လပ်ခွင့်ပေးလိမ့်မယ်လို့ကျွန်တော်သူတို့ကိုယုံကြည်ထားပါတယ
်ဟုတ်ကဲ့ဆရာကောင်းသောဘယ်လိုသဘောပါလဲ
အော်ရှင်းတော့ကောင်းတာပေါ့ဗျာတကယ်လွတ်လပ်ပြီးတော့တင်းတင်းကြပ်ကြပ်လွတ်လပ်တဲ့ independent media လို့ခေါ်တဲ့ဟာအဲ့လို media တွေကိုဟာ democracy တို့press freedom တို့ကိုပြောတယ်ဆိုအစိုးရကဘလောက်ကာကွယ်မှုပေးမလဲဆိုတာအရေးကြီးတယ်ခင်ဗျာကျွန်တော်ကတော့စောင့်ကြည့်နေတယ်အခုချိန်မှာအမှန်ပေးခြင်းမပါဘူးအဲဥသိမ်းချိန်လက်ထက်မှာကိုယ်လုံးလွတ်လပ်မှုရှိတယ်ရေးချင်တာတော်တော်များကြီးကွင်းရတယ်ဒါပေမဲ့ media သမားတွေလည်းအဲ selectively ထုံနေနေကိုကောင်းတာကံရှိခဲ့ပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်တို့အစိုးရတက်လာရင်ရောဘယ်လိုမျိုးတွေဖြစ်လာမှာလဲဆိုတာကတော့ဆန့်ကြည့်ရအောင်မယ်လို့ကျွန်တော်ထင်တယ်အခုချိန်မှာ
ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဒီနေရာမှာမေးချင်တာကမီဒီယာသမားတွေအတွက် access to information တည်င်းအချက်လက်ရယူတဲ့နေရာမှာဘလောက်လွယ်ကူချောမွေ့မှုရှိလာမယ်ထင်ပါလဲခင်ဗျာ NLD အစိုးရလက်ထက်မှာရှောက်ကြွင်ပြင်အခုလောလောဆယ်မှာသတင်းသမားတွေရဲ့ညှိတွားသံကိုမကြာခဏကြားနေရပါတယ်ဆရာတို့တိုက်ကဆရာတို့ရဲ့သတင်းထောက်တွေသွားရင်လည်းပဲဒီလိုပဲမကျင်တတ်တဲ့အသံတွေကြားရလိမ့်မယ်ထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဆရာဦးကျော်မြင့်ဘယ်လိုသဘောပါလဲ
အဲ့ဒါကတော့ဦးကျော်သံတားကြီးခုကျွန်တော်တို့တော်တော်မကြိုက်တဲ့သတင်းမီဒီယာဥပဒေထဲမှာကိုပဲလွတ်လပ်စွာသတင်းယူပေးပါတဲ့အတွက်ကြောင့်မလို့ NLD ကဥပဒေကိုလေးစားမယ်ဆိုလို့ရှိရင်လွယ်ကူလိမ့်မယ်လို့ကျွန်တော်ညွှန်လင့်ပါတယ်ဆိုရင်တကူပဲရှိတယ် NLD အစိုးရကသူကဥပဒေနဲ့အညီလုပ်တဲ့အခါမှာအဲဒီဥပဒေထဲမှာဒီမိုကရေစီနဲ့မညီတာတွေအများကြီးရှိနေတော့ဥပဒေကိုဒီမိုကရေစီနဲ့ညီအောင်လို့ NLD ကလုပ်ပေးဖို့လို့လိမ့်မယ်ထင်တယ်။အဲ့ဒီအတိုင်းဆိုရင်ကျွန်တော်တို့အဆင်ပြေလိမ့်မယ်လို့ညွှန်လင့်ပါတယ်။လက်ရှိအခြေအနေမှာကျွန်တော်တို့တရင်ရယူရတာခက်ခဲတာကိုကျွန်တော်ကတော့နားလည်နိုင်ပါတယ်။ရောင်းစားစုကြည့်ကိုယ်တိုင်ကိုယ်ပဲမတူရဲ့ရှေ့ဆက်မှခကြီးအတွက်တတော်ကိုကျူးကမှန်းသာထင်းထင်းပြီးပြီးလုပ်ရတဲ့ချိန်ဒီမျိုးမျိုးတို့အလျှော့ဝက်နဲ့လျှော့ဝက်ထင်းချမ်းမင်းနဲ့ထင်းချမ်းနဲ့လုပ်ရတာလို့ကျွန်တော်တို့မြင်ပါတယ်သူတို့လက်ထဲကိုအာဏာလုံးလုံးရောက်သွားပြီဆိုလို့ရှိရင်တော့ဒီပုံစံကကြောင်းသွားကောင်းကြောင်းသွားမယ်လို့ကျွန်တော်ကတော့အကောင်းမြင်ထားပါသေးတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စကိုတော့မေးချင်ပါတယ်မြန်မာနိုင်ငံမှာ88နောက်ပိုင်းကတည်းကမီဒီယာလောကထဲကိုရောက်လာတဲ့လူတွေရဲ့အခက်အခဲတစ်ခုက activist မြမကြီးလှုပ်ရှားသူတွေကိုမေးလိုက်ရင်ဒီမိုကရေစီရမဝေဖန်မှာအခုမပြောပါနဲ့အောင်ဆိုတော့အများအားဖြင့်သူတို့ကိုကျွန်တော်သက်သက်ညာညာဖိဖိမာမာပြောနေကြရတဲ့အစီအလာရှိပါတယ်အခုရှိရတဲ့အဲ့လိုပြောနေရတော့မှရှိတယ်ဒီကိစ္စကိုတော့ကျွန်တော်သိချင်ပြီးတဲ့အခါမေးချင်ပါတယ်အခုလောလောဆယ်မှာကတော့သတင်းလွတ်လပ်စွာရယူခွင့်ကရောဘယ်လိုအခြေအနေရှိနေသလဲဘယ်လိုရှိလာနိုင်သလဲဆိုတာကွန်ဆော်ရဲ့သဘောထားသိချင်ပါသေးတယ
် access to information မှာတော့ဦးသိန်းစင်အစိုးရလက်ထက်မှာလည်းတိုက်ခိုက်နိုင်ရှိပါတယ်အဲဒီက sensitive ဖြစ်တဲ့အလားအရေးကြီးတဲ့ information တွေစီးပွားရေးနဲ့ပတ်သက်တာလေညီသိညာသိကြတဲ့တက်နဲ့ပတ်သက်တဲ့ကိစ္စတွေအတိုင်းအတာနဲ့ဖြစ်တဲ့ကိစ္စတွေတွေမှာဆိုရင်ကျွန်တော်တို့အခက်အခဲတွေအများကြီးရှိတယ်ဒီစဲဥပဒေနဲ့ဖမ်းဆီးရာတွေရှိတယ်အဲဒီဥပဒေတွေကတော့အရာမွန်းတော့မဟုတ်အဲ့ဒါတွေနဲ့ပတ်သက်ပြီး review လုပ်ရမယ်လို့ကျွန်တော်တို့ထင်တယ် access to information ကတော့ sensitive အစိုးရလက်ထက်မှာလဲအစိုးရဖြစ်တဲ့အတွက်ကြောင့်အခက်ခဲနိုင်ပါတယ်ဒါပေမဲ့အဲ့ချိန်မှာပဲဒီနေ့ကနေဖြစ်တဲ့မီဒီယာတွေနဲ့တော်ဆန်းစုကြည်တွေတက်လာတယ်အစိုးရနဲ့တကယ်တော့ထိတိုက်တွေ့ဦးမယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့နှစ်ဦးကြာမှရှိနေအန်နီမင်ပီရက်ကကျွန်တော်ထင်တယ်တိတ်ကြမယ်လို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့မီဒီယာကတော့သူ့ရဲ့ရည်ရည်ချက်တိုင်းဒီရည်ရည်ပြောဆိုမှာပဲဖြစ်ပါတယ်။တော်ဆန်းစုကြည်တို့အစိုးရရဲ့ဘယ်အစိုးရပဲဖြစ်ဖြစ်အဲ့ဒီအစိုးရရဲ့ mouth piece ကြက်ပေါက်ဖြစ်နေရည်ရည်ပြောဆိုမယ်ဖြစ်ပါဦး။ဒါမှလည်းဒီမိုကရေစီတို့ပြောနေတဲ့ဟာတွေရှင်းတယ်မှာဖြစ်တယ်တိုင်းပြည်ကောင်းကျိုးအတွက်မျက်နှာစာတစ်ခုဖြစ်နေမီဒီယာရဲ့ပြည်ပြောမှာဖြစ်ပါလားကျွန်တော်မြင်တာကတော့ဒေါ်အောင်ဆန်းစုကြည်တို့ကမီဒီယာဖရီးဒမ်ကိုတကယ်ပဲယူလေးစားလိုက်နိုင်တယ်ဆိုရင် Ministry of Information ဆိုတော့ပမာဆုံးအနေနဲ့ဖျက်သိမ်းလိုက်ပြင်တယ်လို့ကျွန်တော်မြင်တယ်ပြီးတော့မီဒီယာ law တွေမတရားပြုနေဖို့ချုပ်ချယ်ထားတဲ့ law တွေ internet နဲ့ပတ်သက်တဲ့ law တွေ broadcasting media law တွေအကုန်လုံးကိုပြန်လည်စစ်ဆေးပြီးတော့ပြည်သူတွေအကျိုးရှိမဲ့ law တွေကိုပြန်ပြီးတော့ရေးပင်တင်ပြတင်တယ်ဖြစ်နေတယ
်ဆိုတော့စောစောကကျွန်တော်ပြောချင်တဲ့မိကုံးကိုပြန်ကောက်ရရင်ဆက်ဥကြုံရင်ဘယ်လိုသဘောရပါလဲအဲ့ကိစ္စကိုဒီမိုကရေစီမရခင်ကလည်းဒီမိုကရေစီရမှရေးပါမပြောပါနဲ့ဆွေပြောခဲ့တယ်အခုအချိန်ကြီးလည်းပဲအဲ့လိုပဲစောင့်နေရတယ်ဒီမိုကရေစီရလာရင်တော့အများရန်ဖိဖိမမညာညာတာလုံနေရအောင်မလားခင်ဗျာလွတ်လွတ်လပ်လပ်ဘယ်သူမျက်နှာမှမကြည့်ပဲရေးတဲ့မီဒီယာဖြစ်လာနိုင်မဲ့အလားတာရောဘယ်လိုရှိပါလဲ
ဒီမိုကရေစီရပြီဆိုရင်တော့ကျွန်တော်ကတော့ဘယ်သူမျက်နှာမှကြည့်ကြမလို့ပဲနဲ့ရေးလို့ရလိမ့်မယ်လို့ယုံကြည်ပါတယ်ဗျာခုနကအကောင်ဆုံးပြောသွားတယ်လို့ပဲအစိုးရကတော့သူကဥပဒေတိုင်းလုပ်တာလို့ပြောပါလိမ့်မယ်အဲ့ဒီမတရားတဲ့ဥပဒေတွေမှန်မှန်များတော့ NLD ကပြန်ပြင်ပြီးတော့မှဆွဲဖြတ်ပြစ်တာပယ်ဖြတ်ဖို့လိုလိမ့်မယ်မဟုတ်လို့ရှိရင်တော့အဲ့ဒီစစ်ဆွေးရရေးသွားတဲ့ဥပဒေဟောင်းကြီးတွေနဲ့ဥပဒေတိုင်းလောက်တာပါဆိုရင်တော့အဲမီဒီယာသမားတွေဟာအရင်စစ်ဆွေးရလက်ထက်တုန်းကလိုပဲခံနေရဦးမှာပါပဲမီဒီယာလက်လက်ခွင့်ဆိုတာလည်းမရှိပါဘူးဒီမိုကရေစီဆိုရလို့လည်းကျွန်တော်အဲ့ဒီဆိုရမျိုးကိုတော့မခေါ်ချင်ပါဘူးဗျ
ဟုတ်ကဲ့ကွန်ဆော်ပြောပါအောင်ခင်ဗျာကျွန်တော်ကွန်ဆော်ဆိုပူကြုံရပါလိမ့်မယ်တရားဝတိကအတိုက်ခံမြမအေးလှုပ်ရှားသူဆိုတဲ့အကြောင်းကိုရှင်းလဲပဲအခင်ဗျားတို့ကရေးရမ်းပြီးဒီမိုကရေစီအမှရေးပါလားဒါလို့ဆိုတော့မတက်မှကြုံရရ
တယ်ကျွန်တော်တို့ကြုံမှုပါတယ်အဲ့ဒီကြောင့်တခုတချို့ပြောနေမှာကချင်းကန်တက်တော့မှာဒီလိုပါကျင်းပါအဲ့လိုမေးရတဲ့အကြောင်းဟို NCGU လို့ခေါ်တဲ့ဒီပါရောက်အစိုးရကိစ္စတွေနောက်ပြီး ADS ရဲ့ကိစ္စတွေနေရာမှာဖြစ်ခဲ့တဲ့ဟလာကျတဲ့အဖွဲ့တွေဒီကမှုကိစ္စတွေ corruption ကိစ္စတွေကျွန်တော်တို့အဲဒီကအာပေါ်ကြီးဖြစ်နေသိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိတ်ချောက်မှုတွေခံရတာရှိပါတယ်။အဓိကသူပြောတဲ့ဟိုကတော့စင်ကြီးစင်လက်ကတော့ဟာလာဒီလိုမျိုးကြီးရမှရေးပါလားဆိုတာမျိုးဖြစ်ပါလား။ဆိုတော့ကျွန်တော်တို့ကတော့မဆောင်နိုင်ဘူး။ကျွန်တော်တို့မီဒီယာကျွန်တော်တို့ရဲ့ဟာဟိုလေကျွန်တော်တို့ expand လုပ်မှဖြစ်တယ်ဆိုတော့ခံကြနေကျွန်တော်ရေးခဲ့တာဖြစ်ပါအဲတောင်းတရေးခဲ့တာကျွန်တော်ရေးခဲ့တာအခုဒီနေ့ပြန်ပြန်ကြည့်ရင်မှန်တာလေးရှိခဲ့တာတွေ့ရပါတယ်ကျွန်တော်တို့ဝမ်းသာပါတယ်တောင်းဆန်းစစ်ကြီးဆိုတာဆက်လာတဲ့အခါမှာလည်းပြောင်းပြန်တဲ့ကနာတွေအများကြီးရှိမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီကုံနှုတ်ပိတ်ဒီမှာမဟုတ်ပါဘူးကျွန်တော်တို့ရဲ့နဲ့ဆဲထုတ်ထားတာတောင်းဆန်းစစ်ကြီးဆိုတာမဟုတ်ပါဘူးဦးသိန်းရှင်ဆိုတာလည်းမဟုတ်ပါဘူးအာနာရှင်ဆိုတာလည်းမဟုတ်ပါဘူးကျွန်တော်လည်းဆဲထုတ်ထားတာကျွန်တော်တို့စာရီဖတ်တယ်ဒီဒီဒီဖြစ်ပါတယ်အဲ့တော့အဲ့ခါကျတော့ကျွန်တော်ကဖောင်းမဖြတ်တဲ့စာချုပ်ကိုလိုက်လာပြီးတော့ပဲဒီဒီဒီတိတိနဲ့ information ကိုကျွန်တော်တို့ဆက်ပြောဝေဖန်ထောက်ပြပေးရမှာဖြစ်ပါအဲ့ဒါအောင်လဲအချိုးရကနေပြီးတော့လေးစားလိုက်လာကိုလိုရလို့ပဲကျွန်တော်ပြောချင်ပါတယ
်ဆရာကိုကြွေးမြင့်ခင်ဗျာမြန်မာနိုင်ငံမှာမီဒီယာသမားတော်တော်များများလည်းတကြွလှုပ်ရှားသူတွေနဲ့ line မကွဲဘူးလို့ထင်ပါတယ်ဆရာဘယ်လိုသဘောလဲဒီတိုင်းဆက်သွားသင့်သလားဘယ်အချိန်မှာ line ကွဲလာနိုင်တယ်လဲမကွဲသင့်ဘူးလားတကြွလှုပ်ရှားသူတွေနဲ့မီဒီယာသမား
line ကွဲတယ်မှာပြကျွန်တော်အဲ့ဒီတကားကိုသင်တန်းတွေမှာပြောတဲ့အတွက်ကြောင့်မလို့တချို့မကြည်မနက်ထားရလဲရှိပါတယ် activist တွေနဲ့ journalist တွေနဲ့လည်းရောထွေးနေပါတယ် activist ဆက်လက်အလွယ်တကူ journalist ဝင်လုပ်လို့ရတယ်လို့ထင်နေတယ် journalist တွေလည်းတစ်ခါတလေ activist ဆွာလုပ်လိုက်တာနဲ့အရောရောနှုံးနှောဖြစ်နေတယ်ကျွန်တော်တို့ကအကုန်လုံး line တွေကွဲပြီးတော့ကို line ကိုလို့ကိုဖြောင်းမြောင်းမှမှန်ကိုလုပ်တင်လုပ်ဆိုင်တာဘာလဲဆိုတော့သိပြီးတော့လည်းလာမယ်လို့မြင်ပါတယ
်။ကောင်းလို့မြင်ပါတယ်ဒီကစားနဲ့ပတ်သက်ပြီးတော့အဲ့တော့ဘယ်တော့ကျွန်တော်အဲ့လို line ကွဲပြီးပြက်ပြက်သားသားဖြစ်လာနိုင်မယ်ထင်ပါလေမြန်မာနိုင်ငံမီဒီယာလောကရဲ့အလားအလာ
ကျွန်တော်ပြောမှထင်တယ်အဲ့ဒါနောက်နိုင်ငံတွေမှာဆိုရင်အစိုးရတွေကနေဒီမီဒီယာတွေကိုဒီလိုမျိုးဖြစ်လာအောင်အများကြီးကုပ္ပီထောက်ပံ့တာရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကတော့အခုချိန်ဒီအစိုးရတွေကမီဒီယာဖိနှိပ်ဖို့သူတို့ရဲ့ mouth piece ဆိုဖြစ်နေတယ်တစ်ပြက်ပေါက်ဖြစ်နေတယ်တုံးချဖို့အဝါရတင်ဒီရန်မြအဆင်နဲ့တုံးချဖို့ပဲကြိုးစားတွေ့ရတာတော့အချမ်းပြည့်လက်ထက်မှာဒါကိုပြင်ရဖို့လိုမယ်လို့ထင်ပါတယ်။ဒါချင်းမှာပဲမီဒီယာပြင်ရမှာလေကတော့ professionalism လို့ခေါ်တာ။ကြီးစားမဟုတ်ပါဘူး professional ဖြစ်ဖို့လိုတယ်။အဲ့ဒါအတွက်ကျွန်တော်တို့အဲ့ခုသွားဖို့အတွက်ကိုကျွန်တော်တို့အများကြီးသွားလိမ့်မယ်။အချိန်ထဲမှာပဲအဲ့ဒါမီဒီယာဆိုတာအတုံးချပြီးတော့ social media ဆိုတာအတုံးချပြီးအလုံးခွဲထုတ်မယ်။လက်နေကြီးအာနာကိုဆွံ့လို့ရဖို့ကြောက်လန့်နေတဲ့ဒီကအခုကျရစပြင်းနေရတယ်အများကြီးရှိပါတယ်။ဒါတွေကိုလည်းကျွန်တော်တို့ကသတိထားဖို့လိုပါတယ်။အဲဒါကြောင့်ကျွန်တော်မြင်လာတော့မြန်မာပြည်မှာဒီမိုကရေစီရမယ်ဆိုတာကျွန်တော်မယုံကြည်ပါဘူး။ဒါလိုနဲ့လုံလောက်ခွင့်အတိုင်းအတာတစ်ခုပို့ရှိလာမယ်။မီဒီယာသမားတွေအနေနဲ့ပေါ်ဆန်းစစ်စစ်ပြက်လာမယ်။အစိုးရလက်ထက်မှာပို့ပြီးတော့လွတ်လပ်လုံခြုံစွာနဲ့တည်င်းတွေကိုပြည်ပြပေါ်ကစီမံရင်းရဖို့တော့လိုမယ်လို့ကျွန်တော်ပြောချင်ပါတ
ယ်။နောက်ဆုံးတူတူလေးတခွန်းစီမေးချင်ပါတယ်။အဲဒါကတော့မကြခင်အနာလွှဲပြီးတဲ့နောက်မှာအပြောင်းလဲလုပ်ကြရမယ်။လက်ရှိပြည်ကြရေးဝန်ကြီးဌာနရဲ့ legacy သူတို့ကဘာများအကောင်းကျိုးပြုခဲ့ပြီးတော့ဘာများတိုင်းပြည်အတွက်ဘလို့ media lanyang de thru thai khae de amwe ni paw ya ai myama nanya media loka de ba si me tin ma le syaw jwe mye tu lo le pyo khan a
tu lo le chwa na ba ma mi si ba au ya a mya a phin na jara lo ubare de thru the ya ni lo pha ya lo le pyi lo chan la ga lo sait mi ya da be si ba de ba ma pyan pyan yin ni tha la ga ထုတ်လွှင့်တဲ့ TV radio သတင်းစာဘယ်မှမှကျွန်တော်တို့ပြည်သူလူထုကလက်ခံသဘောကျတာမျိုးမရှိခဲ့ပါဘူ
းဟုတ်ကဲ့ပုံစံရေးမှတ်ချက်ပြပါခင
်ဗျဟုတ်ကဲ့အဲ့ဒီတော့မရှိပါဘူးတပြင်းမရှိပါဘူးတပြင်းမှာမြန်မာအနေနဲ့ချင်းမုံလို့ privatization လုပ်လိုက်တယ်ပြီးတော့အရင်တော့ကပြည်သူတွေတန်ခဲ့တဲ့သတင်းစာတွေအရှင်းနဲ့ပြန်ထုတ်ဖို့ကတော့အဲ့ဒီအစိုးရလုပ်တဲ့ MOI ဆိုတဲ့ Ministry of Information ဒီတကယ်ကြတော့အရင်စစ်အစိုးရအခုလက်ရှိစစ်အစိုးရရဲ့ mouth ကြီးဖြစ်နေပဲလုပ်ခဲ့တာပဲရှိတယ်ဒါပေမဲ့ပုံမှန်လက်လက်မှုမှာတော့ဒီဒီမီဒီယာကိုကောင်းကောင်းတင်ချတာလည်းရှိတယ်ဆိုတော့ကျွန်တော်ပြောချင်တာလောက်ပါ